မြန်မာနိုင်ငံမှာအမျိုးဘာသာရေးအယူသဲသူတချို့ကဖျားဈေးသားမှာမွတ်စလင်ဈေးတွေကိုနိုင်ထက်စီနေမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကျဆင်းရတယ်လို့မြန်မာနိုင်ငံလူအခွင့်ရေးရှိနေတဦးဖြစ်သူဦးသိန်းတဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရိုက်ခမ်ရန်တက္ကသိုလ်ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်ခြင်းမှာသူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုစပြီးတော့ပြောပါတယ
်။ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗစက်ကိုမပေးရပါဘူး။ဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်း coffee ဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီ symposium မှာရောဒါအများကြီးပြောကြပါလား
။သူတို့အတရားထောက်ပြတဲ့ချက်တွေကဘာလို့လဲဆရာ
။သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကအဲကျွန်တော်တို့တိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလိုရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေဟိုအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲ့ဒါလူမျိုးတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေဟိုကျွန်တော်တို့မေးကြတာပ
ါဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မဟုတ်တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum ဆိုတာတက်ပြီးတော့ screen ရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာတွေလူတွေလို့ဆရာပြောကြပါလားဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီ symposium ပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့ New Zealand မှာကျွန်တော်တို့ United States State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာပဲတို့ရတာကအဲ့ဒီမှာလဲမေကွန်းနေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်တို့ဘာထောက်ကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖယာမှာပေါ့နော်။နိုင်ငံတကာကျွန်တော်အများကြီးကြားချုံနေတယ်။သူတို့ပြောတာတွေကအောင်ပွဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအခုနေရာတကာမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောမှဖြစ်စေလွှတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းဟောမှဖြစ်စေအများကြီးထိုးဖောက်ထားနေတာတို့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပါနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အားနည်းရယ်ဆိုရင်တော့
မှန်ပါရှင့်အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားရုံးထဲအမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံသားတွေမီဒီယာတွေပြည်တွင်းသတင်းမီဒီယာတွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲဒါတောင်မှကျွန်တော်တို့က Kofi Annan Commission အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန် Commission ရဲ့အစီရင်ခံစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်လို့သူတို့လက်ခံတယ်
နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင့်တို့ချင်းကခွင့်တို့ပြဖို့အားနည်းသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူပြတဲ့လူတွေအခုဆိုလို့ရှိရင်ပဲအိဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစစဖုန်ကြီးတချို့အားလုံနေတာဒီပုံရိပ်တွေကလည်းပဲပို့ပြီးစိုးစေလို့ထင်ပါတယ
်ဟုတ်တယ်ဗျအဲ့ဒီကိစ္စကျွန်တော်အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘယ်ရမ်းရဘယ်လိုသိရတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီ state department နဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတည်ပြုလို့မရသေးတဲ့သတင်းပေါ့နော်ဘယ်လိုပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလိုလားခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခါခတ်တုံးတုံးလူတွေကသူတို့နိုင်ငံကြီးအာဏာတခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောက်ခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချီဖို့သူတို့ဒီလိုအကြီးကျယ်လုပ်တာတကယ်တကယ်ကြတော့သူတို့လုပ်တဲ့လောကတည်းကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုအဖိုးကြီးကိုရွှေကုံဖျားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမိုးမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်စရာလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နေဦးသိန်းတန်ဦးကိုဦးကျော်စံသားက Fury Studio မှာဖိတ်ခေါ်မေးမြန်းထားတာဖြစ်ပါတယ်ရှင်တွေ့ဆုံမေးမြန်းထားတဲ့အပြည့်အစုံကိုတော့လာမယ့်ဗုဒ္ဓဦးနေ့ညမြန်မာအရေးတုံ့သက်ချက်မှာနားဆင်နိုင်ကြပါတယ်